VOA American တန်ကိုကြီးကြပ်ရတဲ့ American အစိုးရလက်အောက်ခံအတန်းလွင့်လုပ်ငန်းအုပ်ချုပ်ရေးဘုတ်ဘွဲ့ BBG ရဲ့2015ခုနှစ်အတွက်ဗန်နာရေးရထားချက်မှာမြန်မာနိုင်ငံအပါအဝင်အာရှဒေသနဲ့အာဖရိကမှာပုံမသုံးဆွဲသွားဖို့အဆိုပြုထားပါတယ်။ဗန်နာရေးရထားချက်အသေးစိတ်ထုတ်ပြန်ရမှာတော့ဘောကန်ဒေသဘာသာစကားနဲ့ထုတ်လွှင့်မှုတွေမှာအသုံးစရိတ်တွေဖြတ်တောက်ဖို့လည်းစီစဉ်ထားတာပါ။လက်ရှိဗန်နာနဲ့မှာဒေါ်လာ930တန်သုံးဆွဲမဲ့နေရာကနာမည်နဲ့မှာတော့100တန်းလျှော့ပြီး920တန်သတ်မှတ်ပေးဖို့ BBG ကလွှတ်တော်ကိုအဆိုပြုနေတာလည်းဖြစ်ပါတယ်။ဗန်နာရေးစီစဉ်တဲ့မှာကဘာတဝမ်ကတောတာရှင်တွေနဲ့ပြည်သက်တွေကြားမှာတွင်ကျလာနေတဲ့မီဒီယာတွေကတစ်ဆင့်မျိုးဆက်သစ်တွေကိုလက်လန်းမီအောင်ဆောက်ရွက်ဖို့ရည်မှန်းထားကြောင်းလည်းတာဝန်ရှိသူတွေကပြောခဲ့ကြတာပါ။2015ခုနှစ်ဗန်နာရေးစီစဉ်မှာတော့မြန်မာကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကလူငယ်တွေအတွက်ရုပ်သံနဲ့ Digital Media လုပ်ငန်းတွေမှာတုံးဆွဲဖို့လည်းအဆိုပြုထားပါတယ်။တရုတ်နိုင်ငံအတွက်ကတော့စင်စာဖြတ်တောက်မှုတွေကိုတပ်ဖြတ်နိုင်မှုရည်ရွယ်ပြီးလူမှုကွန်ရက်တွေနဲ့တခြားမီဒီယာအစီအစဉ်တွေမှာပုံမတုံးဆွဲသွားဖို့ BBG ကရည်မှန်းထားတာပါ။ဒီချိန်ထဲမှာပဲအာဖရိကဆာဟဲဒေသအတွက်ကျော်လူရုပ်သံလိုင်းသစ်တစ်ခုနဲ့ FM Radio တွေကိုတိုးချဲ့မှာဖြစ်သလို Congo Democratic သမ္မတနိုင်ငံမှာဒေသခံဘာသာစကားအသစ်နဲ့ထုတ်လွှင့်မှုလည်းစီစဉ်ထားပါတယ်။အလားတူ VOA ရဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလည်းတိုးချဲ့သွားမှာဖြစ်ပါတယ်။